စကိုင်းတိုင်းကံမလူမျိုးနဲ့ထန်းကုန်းတိုက်နယ်ကကြေးရွာ၃ရွာကိုစစ်ကောင်စီတပ်ကဇွန်လ12ရက်မနေ့ကစစ်ကြောင်းနဲ့ဝင်ရောက်ပြီးစစ်မှုထမ်းဖို့အတွက်မျိုးသား50ကျော်ကိုဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။အခုနောက်ဆုံးဖမ်းဆီးခံရသူတွေထဲအဆက်မပြေသေးတဲ့14နှစ်အရွယ်လူငယ်တွေပါပါဝင်တယ်လို့ဒေသခံတွေကဆက်ပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုအခြေခံပြီးမိတ်ဆက်စင်ပြောပြပေးပါအောင်ခင်ဗျာ။
ထန်းကုန်းတိုက်နယ်ကမိုးကြိုးပြေခံတတိနဲ့အုံတော်ကျေးရွာတွေကိုဂျွန်လ12ရက်နေ့တုန်းကစစ်ကောင်စီနဲ့ပြူစော်တီပူးပေါင်းစစ်ကြောင်းဝင်ရောက်ပြီးတော့ကျေးရွာအတွင်းကအသက်14နှစ်ကနေအသက်50ဝန်းကျင်ရှိတဲ့အမျိုးသားအယောက်50ကျော်ကိုစစ်မှုထမ်းဖို့အတွက်ဆုပြီးတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းဒေသခံတယောက်ဖြစ်တဲ့ကိုစော်ကဖီဝေကိုပြောပါတယ်
။မနေ့ကဒီနေ့3နာရီဝန်းကျင်လောက်မှဒီစစ်ကောင်စီဘက်ကဝင်ရောက်ပြီးတော့ကျေးရွာတွေကိုပေးဆိုပြီးတော့ဒီလိုဒီသူတွေကိုဖမ်းသွားတယ်ကြောစစ်မှုထမ်းမလုပ်မနေရဆိုပြီးတော့မဖြစ်မနေစစ်မှုထမ်းရမယ်ဆိုပြီးတော့ဖမ်းပြီးခေါ်ဆောင်သွားတယ်ကြာအုံတော့ဘက်ကဆိုပြီးဒီသူတွေရဲ့အိမ်တိမ်ပြီးတိမ်ချင်းတိမ်လက်ဘက်မွေးဘယ်လမ်းပစ္စည်းတွေမစားယူခဲ့ကြခေါ်သာနေဘက်ကတော့30လောက်ပါတယ်လို့ပြောကြကျွန်တော်တို့ဒီမိုးကြိုးပြက်ကတော့အစိမ့်လောက်ပါသွားတယ်ကြာအုံတော့ကတော့ဘယ်လောက်ပါတယ်လို့ကတော့ဒီကြမပေးသေးဘူးကြ။အုံတော့ကတော့ပစ္စည်းဒီတိန်တိန်တက်ပစ္စည်းပြစ်စားမစားဒုက္ခနဲ့တိုက်သွားတယ်ကြ။လူကတော့ဘလောက်ပါတယ်ဆိုတော့ကျွန်တော်တို့ဒီပေးဖို့ထားမရှိသေးပါဘူးနဲ့။50ကျော်လောက်ထိပါသွားပါလေကြ
။ထန်းကုန်းတိုက်နယ်ကမိုးကြိုးပြခံတဲ့နေအုံတော်စားတဲ့ကျေးရွာတွေဟာစစ်ကောင်စီရဲ့ပြူစော်တီကျေးရွာတွေအနီးမှာရှိတဲ့ရွာတွေဖြစ်တယ်လို့လည်းပြောတာပါ။လက်ရှိမှာဒေသခံတွေကိုအဲ့ဒီရွာတွေထဲမှာပဲဖမ်းဆီးထားဆဲဖြစ်ပြီးရွာကိုအထိုင်ချပြူစောတိအဖွဲ့ဖွဲ့စည်းတာမျိုးလုပ်ဖို့စီစဉ်နေကြတယ်လို့လည်းပြောပါသေးတယ်။ဒီလိုစစ်ကောင်စီစစ်ကြောင်းကဝင်ရောက်ပြီးတော့ဖမ်းဆီးတာကြောင့်ဒေသခံတချို့ထွက်ပြေးနေတာရှိသလိုစစ်ကောင်စီရဲ့ချင်းချောက်မှုကြောင့်ထွက်ပြေးနိုင်ကြသူတွေလည်းရှိတဲ့အကြောင်းကိုစောကဆက်ပြောပါသေးတယ်
။ပြူစောတိဖွဲ့ထားတဲ့ရွာတွေရဲ့အတွင်းထဲကရွာတွေဖြစ်တယ်ကြောင့်ဒါပေမဲ့သူတို့ကဒီလိုလုံချင်တဲ့ရွာတွေရောမဟုတ်ဘူးကြောင့်သူကလည်းဒီတိုင်းနေနေရတဲ့အဲကျွန်တော်တော့ထွက်ပြေးချင်းချောက်နေတဲ့ဒီရတော့အဲ့ဒီကြွားမှာမနေကြတဲ့လူတွေကတော့အများကြီးရှိကြပါရဲ့။အဲ့မှာကြံခဲ့တဲ့လူတွေတော့အခုတစ်ခါပြန်ဖမ်းတော့အခုတစ်ခါပြန်ပြေးစင်ရတော့ပြေးတဲ့လူကပြေး။ခလာရ15နှစ်နဲ့သူတို့ဒီမြို့ကပြည်တွေနဲ့ပေါင်းပြီးတော့တကြောင်ရှိတယ်ဗျ။အင်အား80လောက်အဲ့ဒီစစ်ကြောင်းကပဲသူတို့သူလိုက်ဆွဲနေဆွဲတာ။အဲ့လောလောဆယ်တော့သူတို့ဒီကြွားရီဦးမှာပဲသူတို့အခြေပြုနေပဲအဲ့ရွာတွေကိုသူတို့ဒီသူတို့စစ်မှုထမ်းကန်ပြီးအဲ့ရွာတွေကိုပြည်စောသီးရွာပြည်စောသီးဖွဲ့ပြီးတော့အဲ့ရွာတွေမှာအထိုင်ချမဲ့အနေအထားမျိုးတွေလုပ်နေရတယ်။မလိုက်တဲ့လူဒီလိုမမီတဲ့လူမလိုက်တဲ့လူသူတို့ကအိမ်ချိတ်ပိတ်မယ်။ဘုံတို့အိမ်တွေတိတ်မယ်ပေါ့အိမ်ပေါ်နေချိတ်ပိတ်မယ်တိတ်မယ်။အိမ်တွေပြတ်မယ်တဲမယ်ပေါ့ပြည်စည်းပြည့်စရာဟုတ်တယ်လေ။ရှိသေးပါတယ်ဗျဒေသခံတွေကမိတဲ့မိသားစုတွေရဲ့အဲ့ဝါတွေလည်းရှိကြသေးတယ်ဗျ။အဲ့ဒေသခံတွေဒီထွက်ပြေးလို့တိတ်ချောင်းလို့မလွတ်တဲ့ဟာတွေလည်းရှိသေးတယ်
။စစ်ကောင်စီကသခိုင်းတိုင်းကပြူစောတိကျေးရွာတွေနဲ့အဲ့ဒီပြူစောတိကျေးရွာနဲ့နီးတဲ့ကျေးရွာတွေကဒေသခံတွေကိုစစ်မှုထမ်းဖို့ဖမ်းဆီးတာပြည်သူစစ်တပ်နဲ့တက်ခိုင်းတာမျိုးတွေအတင်းအဓမ္မလုပ်ပြီးတော့ပြူစောတိအဖွဲ့အားကောင်းစေဖို့နဲ့စစ်ကောင်စီအင်အားတိုးစေဖို့ရည်ရွယ်လှုပ်ဆောင်နေတာပါ။စစ်မှုမထမ်းခြင်းရင်ပြူစောတိအဖွဲ့နဲ့မဝင်ခြင်းရင်လူတစ်ယောက်ကိုသိန်း30ပေးရပြီးတော့လားစင်ကြီးအနေနဲ့တစ်ယောက်ကိုကျက်2သိန်းကနေ5သိန်းထိပေးရတယ်ဆိုပြီးတော့လေဒေသခံတွေကပြောပါလေစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတော့အခုနှစ်အစောပိုင်းကစလို့သခိုင်းတိုင်းအတွင်းမှာစစ်မှုထမ်းဖို့အစုလိုက်အပြုံလိုက်စစ်သားစုဆောင်တာအဓမ္မဖမ်းဆီးခေါ်ဆောင်တာဒါပါနဲ့ဆိုရင်အနည်းဆုံး3ချိန်ရှိသွားပြီဖြစ်ပါသည်စစ်ကောင်စီကနေမီရှင်လေးရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုရန်တပ်ပြီးတော့ပစ်ခတ်တာလေကြောင်းကနေပုံကျဲပြီးတော့တိုက်ခိုက်တာပြီးနဲ့အတင်းအဓမ္မစစ်သားစုဆောင်မှုတွေကြောင့်စကိုင်းတိုင်းကဒေသတော်များများကဒေသခံတွေကစစ်ပေးဆောင်နေရတာဖြစ်ပါသည်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေမြင့်ရှင်းလင်းနေတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါဒီလိုနေမြင့်ရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရေးအတွက်ကနေစီတဲ့အများတဖြည်းဖြည်းတိုးလာနေတာဖြစ်ပါလိမ့်ရှင်